မြန်မာနိုင်ငံမှာပြည်ရဲ့ရဲပိုင်းကသတင်းလုတ်ကန်လုပ်ငန်းကိုလုတ်ကန်နေကြသူတို့ကိုစစ်ကောင်စီကဖမ်းဆီးတာထောင်နယ်ပြည်တံချမှတ်တာတွေကိုရှုံချပြီးဖမ်းဆီးထိန်းသိမ်းထားတဲ့သတင်းသမားတွေအားလုံးပြန်လုပေးဖို့နိုင်ငံတကာသတင်းသမားများအဖွဲ့ချုပ် IFG ကမြန်မာစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။ရန်ကုန်ဆန္ဒပြပွဲတစ်ခုမှာပါဝင်ခဲ့တဲ့ဆန္ဒပြလူငယ်တအူနဲ့အလွတ်တန်းတပ်ပုံသတင်းတောက်တအူကိုစစ်ကောင်စီကဖမ်းဆီးပြီးဒီလအစောပိုင်းတုန်းကအကြမ်းဖက်အင်အားသုံးဖမ်းဆီးတာရှိခဲ့တယ်လို့မျိုးပဲ။ဩဂတ်လ25ရက်နေ့တုန်းကလည်းအလွတ်တန်းတပ်ပုံသတင်းတောက်ဟောင်းတအူဖြစ်တဲ့ကိုစောစောကိုထောင်နဲ့3နှစ်ပြစ်ဒဏ်ချမှတ်ခဲ့တယ်လို့ ICJ တိကျပါရှင် IFG အဖွဲ့ကပြောပါတယ်။တပ်ပုံသတင်းတောက်ဟောင်းကိုစောစောဆိုရင်2021ခုနှစ်ဆေးရနာသိမ်းမှုနောက်ပိုင်းသတင်းတောက်အလုပ်ကိုဆက်မလုပ်ဘဲနေနေတဲ့အချိန်မှာကိုပဲဒီနေ့ဧပြီလထဲမှာဖမ်းဆီးခံရတာဖြစ်ပြီးတော့တက်မော်ပြူခွဲအောင်စီးရုံးလုဆောင်မှုရာဇသက်ကြီးပုံမှ905ကကြီးနဲ့အရေးယူခံခဲ့ရတယ်လို့ထောက်ပြပြီးမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းသတင်းမီဒီယာသမားတွေရဲ့လုံခြုံရေးပိုးပြီးချင်းချောက်ခံလာရတာလို့ IFG အဖွဲ့ကပြောပါတယ်စစ်ကောင်စီဟာသတင်းတောက်တွေသတင်းမီဒီယာလုပ်ငန်းလုပ်ငန်းတွေတွေကိုချိန်ချောက်တာအကြမ်းဖက်နေနေတာတရားလက်လို့ဖမ်းဆီးထိန်းသိမ်းတာတွေပို့ပြီးတော့လုလာနေတယ်ဆိုပြီးစစ်ကောင်စီအနေနဲ့သတင်းလွတ်လပ်ခွင့်နဲ့လူခွင့်ရေးကိုလေးစားလိုက်နာပြီးဖမ်းဆီးထားတဲ့သတင်းတောက်တွေအားလုံးပြန်လုပေးဖို့နိုင်ငံပေါင်း140ကသတင်းသမား6သိန်းကျော်ပါဝင်တဲ့နိုင်ငံတကာသတင်းသမားများအဖွဲ့ချုပ် IFG ကတောင်းဆိုလိုက်တာပါပြည်ထောင်စုသတင်းလွတ်လပ်ခွင့်အဖွဲ့ရဲ့ထုတ်ပြန်ချက်တွေအရမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းဖမ်းဆီးထိန်းသိမ်းခံရတဲ့သတင်းသမား100ကျော်ရှိပါတယ်ရှင်